ပညာရေးပြည်ပင်ပြောင်းလဲမှုနဲ့အမျိုးသားပညာရေးဥပဒေဆိုင်ရာပေါ်လီစာတန်းဖတ်ပွဲမှာပေါ့ဆရာတင်တဲ့ပေါ်လီစာတန်းလေးအကြောင်းပြောပြပေးပါဦးခင်ဗျာ
ကျွန်တော်စာတန်းကောင်းစဉ်ကအမျိုးသားပညာရေးဥပဒေပေါ်သုံးသပ်ချက်ကောင်းစဉ်တယ်ပါအဲ့ဒါတော့ဥပဒေမှာပါတဲ့ကျွန်တော်ရဲ့အနေနဲ့ရဲ့မူဝါဒနဲ့မကိုက်ညီတဲ့ချက်တွေကိုထောက်ပြတာ
ဟုတ်ကဲ့ကျွန်တော်ပေါ်လီဥပမာလေးနဲ့နည်းနည်းရှင်းပြပါလားခင်ဗျာ
ဒီဥပမာကျွန်တော်တို့ထောက်ပြတဲ့ချက်ကဥပဒေကြီးစတဲ့ခါမှာပေါ့ပါဝင်ခွင့်မရှိခဲ့ဘူးအကြောင်းသားတွေရဲ့အကြံဉာဏ်ဆရာတွေရဲ့အကြံဉာဏ်ပါမပါခဲ့ဘူး NMI ကအကြံဉာဏ်တွေစုဆောင်နေလက်မခံခဲ့ဘူးဆိုတော့ participation နဲ့ပတ်သက်လို့ချွေးငင်းရှိတယ်ဆိုတာထောက်ပြတယ်နောက်တစ်ခါဥပဒေကပညာရေးလွတ်လပ်ခွင့်တွေကိုတားဆီးတဲ့ဗဟုချုပ်ကံမှုဖြစ်နေတယ်ဆိုတာကိုထောက်ပြတယ်နောက်တစ်ခါတိုင်းသားတွေရဲ့ဘာသာစကားလွတ်လပ်ခွင့်မရှိဘူး။နောက်မတန်ဆွမ်းကလေးတွေရဲ့ပညာရေးခွင့်ရေးကိုပိတ်ပင်ထားရရောက်တယ်။မတန်ဆွမ်းပညာရေးဖွဲ့တွေက inclusive ကိုတောင်းတယ်။ပညာရေးဥပဒေက inclusive ကိုခွင့်ပြုမထားဘူး။နောက်တတိယချက်စိုးရချက်ကတရုံညွန်းနှံလွတ်လပ်ခွင့်မရှိဘူး။တရုံညွန်းနှံလည်းဘဝချုပ်ကန်ထားတယ်။နောက်ကျောင်းသားတွေနဲ့ပတ်သက်လို့လည်းကျောင်းသားတွေရဲ့လွတ်လပ်ခွင့်မရှိဘူး။ဒီလွတ်လပ်စွာသမဂဖွဲ့စည်းခွင့်ကိုဥပဒေကခွင့်ပြုမထားဘူး။ဆရာတွေလည်းအလားတူပဲ။ဆရာတွေရဲ့လွတ်လပ်ခွင့်မရှိဘူး။ဆရာတွေလွတ်လပ်စွာဒေသရွေးပိုင်ပင်ဘာသာရေးရွေးပိုင်ခွင့်ဆရာတွေရဲ့လွတ်လပ်ခွင့်တွေထုတ်ချေထားတယ်ဥပဒေရ။နောက်တစ်ခါဘာနာရေးနဲ့ပတ်သက်လို့နိုင်ငံတကာကစံသမချက်ဖြစ်တဲ့တနင်္ဂနွေလုံး30ရက်နဲ့20ရက်ခန့်လုံးဆိုတာဥပဒေကဖော်ပြထားတာမရှိဘူး။နောက်တစ်ခါကျောင်းသားတွေနဲ့ပတ်သက်လို့ညှိနှိုင်းထားတာရှိတယ်။သင်ခုပြောင်းရင်ကာလပညာရေးဆိုင်ရာဖြည့်ရှင်းမှုအဲ့ဒါတွေဆောင်ရွက်ထားတာမရှိဘူး။အဲ့ဒါတွေကိုကျွန်တော်ကထောက်ပြတာပါ
။ဆရာထောက်ပြသွားတဲ့အထက်မှာပေါ့လေဘိုးချုပ်ကင်မှုကိုဘလို့ပုံစံမျိုးနဲ့ချုပ်ကင်ထားတယ်ဆိုတာကိုဆရာသုံးသပ်ပြီးပြပါလေခင်ဗျ
။ဟုတ်ကဲ့တင်ပြတယ်ဘိုးချုပ်ကင်မှုကသူတို့အမျိုးသားပညာရေးကော်မရှင်ဆိုတာကဒါဘိုးချုပ်ကင်တာဖြစ်နေတယ်ဘိုးကနေဖွဲ့တယ်အမျိုးသားပညာရေးကော်မရှင်ကနေပြီးတော့မှခြေခံပညာကော်မတီတို့အစင်းမြင့်ပညာပေါင်းစပ်ညီနိုင်ရေးဖွဲ့တို့ဖွဲ့မယ်ဆိုတာပါတယ်အဲဒါအချင်းစင်မဲ့ခြေခံပညာကော်မတီကနေပြည်ညွန်းနှံကော်မတီတို့ဖတ်စာအုပ်ကော်မတီတို့ဆိုတော့အချင်းစင်ဒါဘိုးချုပ်ကင်တာဖြစ်နေတယ်ဆိုတော့အဲ့ဒီဘိုးချုပ်ကင်တာဖြစ်တဲ့အတွက်ဆရာတွေပညာရှင်တွေရဲ့လွတ်လပ်ခွင့်တက္ကသိုလ်တွေကျောင်းတွေရဲ့လွတ်လပ်ခွင့်မရှိဘဲနဲ့ငကိုအတိုင်းပဲသိစိုးကလက်ထက်ကလုပ်တဲ့ချုပ်ကင်မှုအတိုင်းဖြစ်နေတယ်ဆိုတာကျွန်တော်တို့ထောက်ပြပါ
ဘိုးချုပ်ကင်မှုနဲ့ပတ်သက်ပြီးတော့သမရရဲ့ပညာရေးအကြံပေးကော်မတီကနေမြေဖွဲ့ပြောနေတာသူကဒီဘိုးချုပ်ကင်မှုကအခုလောလောဆယ်မှာဒီပြည်နိုင်ငံတွေမှာလည်းရှိနေသေးတယ်ပေါ့လေဆိုတော့တဖြည်းဖြည်းနဲ့တော့လွတ်သွားလိမ့်မယ်အခုလောလောဆယ်မပြေးနိုင်သေးဘူးဆိုတဲ့အပိုင်းပေါ့လေဆရာဘယ်လိုများမြင်ပါလဲခင်ဗျာ
ဒီဥစ္စာချုပ်ရကအကုန်လုံးသူရဲ့ချုပ်ကင်တာပဲမူဝါဒလည်းသူပဲရေးမယ်ဥပဒေလည်းသူပဲရေးမယ်တင်းညွန်းနဲ့လည်းသူပဲလုပ်မယ်ဖတ်စာလည်းသူပဲလုပ်မယ်ဆရာခန့်တာလည်းသူပဲလုပ်မယ်ကျောင်းသားရွေးချယ်တာသူပဲလုပ်အကုန်လုံးသူပဲလုပ်တဲ့အတွက်တခြားသူရဲ့လွတ်လပ်ခွင့်တွေကိုချုပ်ချယ်ရရောက်တယ်ဒါငကိုတော့လည်းဒီလိုပဲလုပ်ခဲ့လို့ဒီငကိုအာဏာရှင်စနစ်ကလည်းဒီလိုပဲလုပ်ခဲ့လို့ပြက်ခဲ့ပြီးအခုဒီတိုင်းပဲလုပ်မယ်ဆိုရင်ဖြတ်ပြီးတော့ပြက်မှာပဲဒါကြောင့်ကျွန်တော်တို့အားအကိုလက်မခံနိုင်ဘူးဆိုတော့ဒီပညာရေးနဲ့သက်ဆိုင်တဲ့သူတွေရဲ့လုပ်ပိုင်ခွင့်တွေဆုံးဖြတ်ပိုင်ခွင့်တွေရှိအဲ့ဒါကိုဒီပညာရေးဥပဒေကခွင့်ပြုထားမှဖြစ်မယ်ပညာရေးဥပဒေကခွင့်မပြုဘဲနဲ့ချုပ်ကန်တာပဲလုပ်မယ်ဆိုရင်ဘာမှမထူးဘူးဆိုတော့မင်းကဆိုရင်ဒီဆရာကြီးဒေါက်တာတင်အောင်ကတော့အဲ့ဒါပြောသွားတယ်အစိုးရကဘိုးဘွားချုပ်ကန်ပြီးတော့အကုန်လုံးသူတို့ရှောက်လို့တော့သူတို့လောက်ရမယ့်လောက်ကကြောင်ရီချိုးတဲ့အလောက်တစ်ခုပဲကျန်တော့တယ်အကုန်လုံးပညာရေးလောက်ကဘိုးဘွားပဲအကုန်လုံးလောက်တော့စင်စံတဲ့လူတွေရဲ့ပါဝင်ခွင့်တွေဆုံးဖြတ်ခွင့်တွေတီထွင်ဖန်ပြီးခွင့်တွေအလုံးဆုံးရှုံးတယ်ပညာရေးဥပဒေကတခြားသူတွေရဲ့လုပ်ပိုင်ခွင့်တွေတွက်လက်ခွင့်တွေဆုံးဖြတ်ခွင့်တွေပါဝင်ခွင့်တွေအဲ့ဒါတွေကိုဥပဒေကားကိုအတိအမှတ်ပြုထားဖို့လိုပါတယ
်။ဟုတ်ကဲ့ဆွေးနွေးပွဲမှာပေါ့လေဒီပညာရေးနဲ့ပတ်သက်ပြီးတော့ဝါရင်ဆရာကြီးတွေလည်းပါတယ်လို့သိရတယ်ခင်ဗျ။ဆိုတော့အဲ့ဒါလေကျွန်တော်ပြောပြပေးပါဦးခင်ဗျ
။ပါတယ်ဒေါက်တာဦးသိန်းလည်းပါတယ်ဒေါက်တာတင်အောင်ဒေါက်တာတင်လှိုင်တို့ပါတယ
်။ဟုတ်ကဲ့ဆရာကြီးတွေရောဘယ်အချက်တွေထောက်ပြသွားပါလဲခင်ဗျ။ဆ
ရာကြီးတွေကတော့အဓိကထောက်ပြတာကျောင်းသားသမဂ္ဂကျောင်းသားသမဂ္ဂကရှိရမယ်ဆိုတော့ဒေါက်တာတင်လှိုင်ပြောတာကတချို့နိုင်ငံတွေမှာဥပဒေထဲမှာတော့ရေးမထားဘူး။ဒါဘာကြောင့်လဲဆိုတော့အဲ့ဒီနိုင်ငံတွေကဒီမိုကရေစီရှင်းသားရပြီးသားဖြစ်တဲ့အတွက်အားလုံးကကျောင်းသားသမဂ္ဂရှိရမယ်ဆိုတော့လက်ခံပြီးသားဖြစ်တဲ့အတွက်ဥပဒေမှာရေးစရာမလိုဘူး။မြန်မာနိုင်ငံအတွက်ကလိုတယ်။ဆိုတော့မြန်မာနိုင်ငံကဒီပိတ်ပင်ထားတာဖြစ်တဲ့အတွက်အာဏာရှင်စနစ်ကနေရုံးထွက်တာဖြစ်တဲ့အတွက်ဒါဥပဒေမှာကျောင်းသားသမဂ္ဂရှိရမယ်ဆိုတော့ဆက်ထားမှုလိုတယ်။ဒီသမရကလည်းသူရေးအရောင်တော့ပြောတယ်။ဒါပေမဲ့သမရကသမဂ္ဂကိုမတုံးကျောင်းသားယူနီယံလို့တုံးတာတယ်အဲ့ဒါဒေါက်တာတင်လိုင်ကကျောင်းသားတက်မကဆိုတာတုံးရမယ်တက်မကဆိုတာပါဠိစကားလာတယ်သမားလူမျိုးတိုင်းနားလည်နေတယ်ဒါအဖွဲ့အစည်းဖြစ်တယ်လွတ်လပ်တဲ့အဖွဲ့အစည်းဖြစ်တယ်ဆိုတော့တက်မကစကားလုံးမဲ့တုံးဖို့ဆိုတော့ပြန်ချုပ်ပြောရရင်ဆရာကြီးတွေအားလုံးကကျောင်းသားတက်မကရှိရမယ်ကျောင်းသားတက်မကကိုလည်းဥပဒေအရပြဋ္ဌာန်းရမယ်ကျောင်းသားတက်မကတွေကလွတ်လပ်ရမယ်စကားလုံးကလည်းတက်မကဆိုတဲ့စကားလုံးတုံးရမယ်ဆရာကြီးဒေါက်တာအောင်ဆင်းနဲ့လာတူပဲကျောင်းသားတက်မကရှိရမယ်ကျောင်းသားတက်မကအဆောက်အုံပြန်ဆောက်ဖို့အဲ့ဒါတွေသူတို့ပြောသားကြပါ
ကျေးဇူးပါပဲခင်ဗျာရှင်းပြကျေးဇူးများတင်ပါတယ်ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကိုတင်ဟုတ်ကဲ့